မြန်မာနိုင်ငံမှာအသည့်ပြဋ္ဌာန်းဖို့ပြင်ဆင်နေတဲ့လေယာဉ်မြေဥပဒေကိုမကျေနပ်လို့လေသမားတို့ဒီကနေ့ရှာရှာပါပါစန္ဒပြခဲ့ကြတာကိုရဲကလူစုခွဲလိုက်ပါတယ်။စုစုပေါင်းလင်းမြေကြီးက1000လောက်သိမ်းခန့်ထားရတဲ့လေသမား60လောက်စုပြီးရန်ကုန်မြို့အိုးအိမ်ဦးစီးဌာနရှိမှထိုင်သပိတ်မှောက်ခဲ့ကြတာပါ။သူတို့ကလေသမားတွေဘဝအာမခံချက်ရှိရေးအတွက်ကိုအဓိကထားတောင်းဆိုခဲ့ကြပါတယ်။ဒီလိုလေမြေတွေတင်းအားဓမ္မအသိမ်းခံရတဲ့ကိစ္စကိုလွတ်တော်မှာဖြေရှင်းပေးဖို့တောင်းဆိုခဲ့ပေမဲ့ဘာမှထူမလာတဲ့အတွက်မခံနိုင်ကြတော့တဲ့လေသမားတွေကသူတို့ရဲ့ညံ့မှုတွေကိုသိအောင်အခုလိုစန္ဒဖုတ်ပေါ်ထုတ်ခဲ့ကြတာဖြစ်တယ်လို့ဆန္ဒပြပွဲကိုစီစဉ်သူရှေ့နေကိုဖိုးဖြူကပြောပါတယ
်။ကျောင်းသမားတွေမှာဥပဒေကြောင့်ရဆောင်ရမယ့်လုပ်ငန်းစဉ်တွေကုန်နေပြီ။ဒါကြောင့်မို့ကျွန်တော်တို့လူလုံးပြပြီးလူကိုယ်တိုင်ထွက်ပြီးအင်အားပြဆောင်ရတာပဲဖြစ်တယ
်။ငင်းငင်းချင်းချင်းဆန္ဒပြနေကြတဲ့လက်သမားတွေစီကဆိုင်းပုတ်တွေကိုရဲကတင်ပြီးလူစုခွဲခိုင်းခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဆန္ဒပြသူ9ယောက်ကိုသက်ဆိုင်ရာကထိန်းသိမ်းခဲ့တယ်လို့ AFP သတင်းကပြောပေမဲ့တိကျအတိမပြုနိုင်သေးပါဘူး။မကြာခင်ကပဲလွတ်တော်မှာအတည်ပြုလိုက်တဲ့မြမလေယာကဏ္ဍဆိုင်ရာဥပဒေကြမ်းကလေယာမြေအလုံးကိုဖြစ်စေတစိတပိုင်းကိုဖြစ်စေရောင်းချခွင့်ပေါင်နှံခွင့်လွှဲပြောင်းခွင့်နဲ့အငှားချခွင့်တွေကိုခွင့်ပြုထားပါတယ်။ဒါပေမဲ့အဲ့ဒီဥပဒေကြမ်းထဲမှာလေလုတ်တဲ့လေသမားတွေလေမြေပိုင်ဆိုင်ခွင့်ရှိတယ်ဆိုတဲ့အချက်မပါပါဘူး။